ဟောဟောပြုတ်၍ခွင့်လင့်ထားတဲ့အဆင့်မြင့်ဆက်ချုပ်အထူးသင်္นานစင်ပွဲအခမ်းအနားဩဝါဒစကားဘုရားမြတ်စွာရဲ့တပည့်တာဝကတာဝိကများဖြစ်သည့်အားလျော်စွာစီကံရှိရှိနဲ့ဒီ သင်္ချာပို့ချက်လိုက်တာကျင့်သုံးရသည့်အတွက်ကြောင့်ဒီကနေ့ပထမအကြိမ်အစင်းမြင့်ဆက်ချုပ်အထူးသင်္นานအောင်မြင်မြင်စင်ပွဲကျင်းပနိုင်သည့်အဖြစ်ဖြစ်ခဲ့တာဟာအလွန်ဝမ်းမြောက်ဝမ်းသာစေအောင်မြင်မှုမှတ်တိုင်ကြီးတစ်ခုဖြစ်လာ။နောက်လည်းဆက်လက်ပြီးတော့အောင်မြင်မှုတွေဟာ တစ်စင်ပြီးတစ်စင်တိုးတက်မြင့်မားသွားဖို့မလျော်သောဆွဲလုံးလာနေတဲ့ကြိုးစားအထောက်ကြအောင်ခိတလို့ဆိုတဲ့အချိန်လေးကောင်းနေရရှိလာတဲ့အချိန်အခါလေးမှာကြိုးစားအထောက်လိုက်မှဒုက္ခဆိုတဲ့ချမ်းသာကိုရရှိနိုင်တာဖြစ်တယ်ခိတဆိုတဲ့အချိန်လေးကောင်းဟာအတွင်းနဲ့အပြင်ပေါင်းစပ်ပြီးတော့ဖန်တီးယူရတာဖြစ်တယ် အခုလိုမေဇာရေးရဝန်ကြီးဌာနပညာရေးနဲ့လေ့ကျင့်ရေးဦးစီးဌာနရဲ့စီမံဆောင်ရွက်ချက်ဖြစ်အစင်းမြင့်ဆက်ချုပ်အထူးသင်တန်းကြီးကိုခွင့်လှစ်ပေးခဲ့တာဟာအခြေအနေကောင်းတစ်ခုပဲဖြစ်တယ်အဲ့ဒီအခြေအနေကောင်းကိုမှန်မှန်ကန်ကန်အသုံးချပြီးတော့လိုက်နာကြလို့ကြိုးစားအားထုတ်ကြလို့ဒီပြီးတော့ရဲ့ အရေးချင်းနေတဲ့ပေါင်းစပ်လိုက်လို့အခုလိုအောင်မြင်မြင်နဲ့ပြီးဆုံးသွားတာဖြစ်အောင်မြင်မြင်နဲ့အဝဲကိုပေါ်ပြနိုင်တဲ့အနေထားတစ်ခုဖြစ်တယ်။မြတ်စွာဘုရားရဲ့အဆုံးအမရနောက်လည်းပဲအောင်ပွဲအဆင့်ဆင့်ဖြစ်ပေါ်ရတဲ့လိုအပ်တဲ့အရေးချင်းတွေကတော့ပြင့်တင်ပေးထားဖို့လိုအပ်ပါ။နံပါတ်၁အရေးချင်းကတော့ confidence လို့ခေါ်တယ်ယုံကြည်ချက်ပါကိုလုပ်တဲ့လုပ်ငန်းတစ်ခုပေါ်မှာယုံကြည်ချက်ဆုံးဖြတ်ချက်ယုံကြည်သည့်အားလျော်စွာဆုံးဖြတ်ချက်ယုံကြည်ချက်နဲ့ဆုံးဖြတ်ချက်ဟာအင်တာမအရေးပါတာဖြစ်လို့ယုံကြည်ချက်ကိုမြတ်စွာဘုရားရဲ့အတုံးလုံးရဖော်ပြမယ်ဆိုရင်တတ္တာလို့ဆိုလို့တတ္တာဆိုတာ ယုံကြည်ချက်နဲ့ဆုံးဖြတ်ချက်နှစ်ခုဆိုလိုတာဖြစ်တယ်။လုပ်တဲ့လုပ်တတ်တဲ့လုပ်ငန်းတစ်ခုပေါ်မှာလုပ်တဲ့နယ်လို့ယုံကြည်တာရယ်ဆုံးဖြတ်လုပ်ကြင်တာဒါဟာတတ္တာရဲ့စွမ်းဆောင်မှုတစ်ခုဖြစ်တယ်။အဲ့ဒါလို့ယုံကြည်ချက်နဲ့ဆုံးဖြတ်ချက်ရှိပြီးတဲ့နောက်မှာအောင်မြင်ပြီးစီးဖို့အတွက်ကအရေးကြီးဆုံးကတော့နံပါတ်၁ကိုကျင့်တရားထိမ့်သိမ်းဖို့ဆိုတဲ့သီလ သီလဆိုတာလူတိုင်းလူတိုင်းကိုကျင့်တရားဟာအရေးကြီးဆုံးမှာကိုကျင့်တရားမပြတ်ပြားဘူးကိုကျင့်တရားပြတ်ပြားသွားလို့ရှင်ဖာနဲ့ဥပမာတူတုံးဆိုလို့ရှင်အိမ်အိုကြီးဟာပြိုကျသွားသလိုကိုကျင့်တရားပြတ်ပြားသွားလို့ရှင်လဲပြိုကျပျက်စီးသွားမှာပဲဖြစ်တယ်ဒါကြောင့်မို့ကိုကျင့်တရားဆိုတာအမြဲတမ်းအရေးကြီးတဲ့အရာဖြစ်လို့ လောကကြီးကြီးပွားတိုးတက်ဖို့ရာကိုကျင့်တရားထိမ့်သိဆောက်ရှောင်ရမယ်။မူရစ်တောင်းစားအပြောပါလိုက်စားပြီးကိုကျင့်တရားတွေပြတ်ပန်းသွားတဲ့ပုဂ္ဂိုလ်တရားဟာဘယ်လိုမှလောကမှာကြီးပွားတိုးတက်နိုင်ဖို့မရှိဘူး။ဒါကြောင့်မို့လို့ကိုကျင့်တရားဟာအရေးကြီးတဲ့အရာဖြစ်လို့လူတိုင်းလူတိုင်းကိုကျင့်တရားကိုထိမ့်သိဆောက်ရှောင်ကြ။နောက်တစ်ခုကတုတ္တဆိုတာ အကြမ်းမြေပေါ်တုတ္တတွေစီဘူးအထုတ်ကြအခုဒီကနေ့ငွေရတဲ့၄လလောက်ကနေသင်္นานပို့ချထားလို့ပညာရက်တွေဆရာဆရာမများရဲ့သင်ကြားပို့ချမှုတွေသိရှိနားလည်ထားကြတာတိုင်းလိုက်နာဆောင်ရွက်ကြအဲ့ဒီလိုသိရှိကြားနာမှုသင်ယူမှုတွေမှတ်သမျှကိုတုတ္တလို့ အဲ့ဒီလိုတုတ္တဆိုတဲ့သင်ယူမှုဟာလည်းကြီးပွားတိုးတက်မှုအတွက်အရေးပါတဲ့အရာဖြစ်လို့တုတ္တဆိုတာလည်းလိုအပ်ချက်တစ်ခုဖြစ်ပါမရှိမဖြစ်လိုအပ်ချက်ခွင့်ပြုတိုးတက်မှုအတွက်တုတ္တဆိုတာနောက်တစ်ခုလိုအပ်ချက်ကတော့စာကလို့ခေါ်တယ်စာကဆိုတာ sacrifice ဆိုတာဆုံးလွတ်ခြင်းအနေနဲ့ခံခြင်းဘာပဲဖြစ်ဖြစ်လူဟာဆုံးလွတ်ရမယ်အနိစ္စခံအောင်ဆုံးလွတ်တယ်ဆိုတဲ့အသေးပဲဟာဘလောက်ချေပြတ်နေလို့ဆိုကိုရထားတဲ့ပညာရက်တွေကိုလည်းပဲတစ်ဖက်ကိုမျှဝေပေးတာလဲဆုံးလွတ်တာမျိုးဖြစ်တယ်အဲ့ဒါလို့ကိုတတ်တဲ့ပညာများကိုရှုပ်ဝက်ပြီးတော့မထားပဲနဲ့တတ်ထားတဲ့ပညာရက်တွေကိုဖွင့်ပွဲနေနေအကုန်လုံးမျှဝေပြီးတော့ပေးတာတကယ်တန်ဖိုးရှိတဲ့ဆာကပဲဖြစ်တယ်ဆုံးလွတ်ပေးခြင်းပဲဖြစ်တယ်အခုဒီတင်နန်းစင်းနဲ့ဒီเจ้าသူတွေဟာလည်းပဲမိမိတတ်ထားတဲ့ပညာရက်တွေကိုမိမိတို့ထုတ်ကြင်မထားပဲနဲ့ပညာပြန်ပွားအောင်ဆောင်ရွက်ကြရမှာဖြစ်နေဆာယာနေဆာယာဆင်ငယ်ဆင်ငယ်တင်သွားပြီးတော့မိမိတို့ပညာတတ်တဲ့ပုဂ္ဂိုလ်တွေဟာလူလောကအတွင်းမှာပြန့်နှံ့သွားကျိုးစားအထောက်အကူစာသာလို့ခေါ်တယ်အဲ့ဒီစာသာဆိုတာလေအောင်မြင်ကြီးပွားမှုအတွက်အရေးကြီးတဲ့အရာပဲဖြစ်တယ်ဒါကြောင့်မို့ကိုကျိုးပဲမကြည့်ပဲနဲ့ဆွတ်လွတ်ခြင်းမေတ္တာခံခြင်းအများအတွက်ဆောင်ရွက်ပေးခြင်းမစ္စရိယလို့ဆိုတဲ့ကိုအတွက်သာကြည့်ပြီးတော့ထုတ်ကြိုက်ထားတာမျိုးမလုပ်ပဲနဲ့ဆွတ်လွတ်ခြင်းဒါဟာအင်တာမတ်ချိပွားတို့တဲ့ဖို့ဆိုတဲ့အရေးကြီးဆုံးပဲဖြစ်တယ်။နောက်အရေးကြီးတဲ့အရာတစ်ခုကပညာလို့ခေါ်ပညာဆိုတာဟာအရာရာမှာစဉ်းစားဆင်ခြင်တတ်တဲ့သဘောတရားကိုဆိုတယ်။အကြောင်းနဲ့အကျိုးကောင်းတဲ့ဆုံးလုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားသိတဲ့ပညာရ။သင်တဲ့အချိန်မှာတုဒ္ဒလို့ပဲခေါ်တယ်။အဲ့ဒီတုဒ္ဒပေါ်မှာအမိပြုပြီးတော့အသုံးချပြီးတော့လေးတန်စူးစမ်းတတ်တာကြတော့ပညာ။သင်ကြားမှုရဲ့နောက်မှာပညာဆိုတာကအဲ့ဒီပညာသည်အတ္တမခြေပြတ်လို့တန်ဖိုးအရှိဆုံးဖြစ်လို့ဒီပညာကတော့ဆက်လက်ပြီးတော့မိမိတို့ကိုယ်တိုင်စဉ်းစားမှုတွေးခေါ်မှုတွေနဲ့ပဲသင်ကြားမှုတွေနဲ့ပဲပညာကိုမြင့်တင်ပေးနေကြအောင်ဖြစ်တယ်။အခုသင်ပေးလိုက်တာလေးဟာစိတ်နှက်ဆရာကြီးပဲလို့ဒီလိုမဟုတ်ဘဲနဲ့ဖြည့်ဆက်ပြီးတော့လေ့လာအထောက်ကြရမှာဖြည့်တဲ့မကတိုးတက်လာအောင်ဒီလံအသစ်တွေကိုရှာဖွေရမှာဖြည့်တဲ့ကောင်းမြတ်တဲ့စနစ်တွေကိုယ်ကိုယ်တိုင်စူးစမ်းရှာဖွေပြီးတွေ့ရှိပြီးလောကမှာဖြန့်ပြူပေးကြရမှာဖြစ်တယ်။ဤပြလေးနဲ့ဉာဏ်ဆိုတာခြေနှက်နေရတဲ့အရာမဟုတ်ဘူး။ဆင်ငယ်ဆင်ငယ်ကောင်းတဲ့ကောင်းအတွေ့အကြုံတွေညင့်တဲ့ညင့်အောင်ကြိုးစားအထုတ်ပြီးတော့သင်ကြရမှာဖြစ်လို့အခုသင်တန်းဆင်ပွဲမှာအထူးသဖြင့်အမျိုးသမီးသင်တန်းသူတွေအထူးမှကြားလို့လာတော့ခုပြောရတဲ့ကိုယ်ကိုယုံကြည်ချက်ထားဖို့ကိုကျင့်တရားကောင်းမွန်စွာထိမ့်သိမ့်ဖို့တုတ္တဆိုတဲ့အခြေခံကြတဲ့ပညာရက်တွေကိုအမြဲတမ်းလေ့လာစီးပူးနေဖို့စာကဆိုတဲ့မိမိရထားတဲ့အခွင့်အရေးကိုကိုယ်ကိုယ်တိုင်သာသုံးမယ်ဆိုတဲ့အဓိပ္ပာယ်မရှိဘဲနဲ့အားလုံးနဲ့မျှဝေပေးနိုင်ဖို့မိမိတို့တတ်ထားတဲ့ပညာကိုသုံးချပြီးတော့လူလောကမှာအသုံးကျတဲ့ဒီစနစ်တွေကိုမိမိတို့ကိုယ်ပိုင်ဉာဏ်ဖြင့်ထီထွင်ပြီးတော့အစစ်မြဲအောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ဖို့အထူးမှားကြလို့ပါပဲအထူးမှားကြတဲ့အတိုင်းဘုရားမြတ်စွာရဲ့သမီးတော်တွေဖြစ်သည့်အားလျော်စွာမြန်မာလူမျိုးတွေရဲ့ရင်သွေးတွေဖြစ်သည့်အားလျော်စွာမြန်မာရင်ကျေးမှုနဲ့မြန်မာနိုင်ငံတိုးတက်ဖို့အတွက်တိုးတက်တွေဟာဥဒ္ဒချက်သဲတဲ့ဘွဲ့ပမာကြိုးစားကိုယ့်ကိုယ်တို့ပွားအောင်စူးစမ်းခြင်းဖြင့်နိုင်ငံအတွက်စူးစမ်းမှုဆိုတဲ့ဥတီချက်ကိုထားပြီးတော့စူးစမ်းအားထုတ်နိုင်ရပါစေကုန်သတည်း